NLD နိုင်ကဦးတည်ဦးကနေပြီးတော့68နှစ်မြောက်ပြည်တော်စုနှင့်ခန္ဓာဖွံ့ဖွဲ့မေကွန်းပြောဆိုခဲ့တာဖြစ်ပြီးတော့ပင်လုံစာချုပ်ကိုအောင်မြင်မြင်လက်မှတ်ရေးထိုးနိုင်ခဲ့တာဟာညီညွတ်ရေးကြောင့်ဖြစ်ပြီးတော့ညီညွတ်ရေးဆိုတာဟာလည်းတူညီတဲ့အလုပ်ဖြစ်ရမယ်ဆိုပြီးမြို့သားခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်ပြောဆိုခဲ့တာကိုပြန်ကူးကားပြီးတော့ပြောဆိုသွားပါတယ်။ဒါ့အပြင်လက်ရှိနိုင်ငံရေးအခြေအနေမှာအဓိကလိုအပ်ချက်ကတော့2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်ပြီးတော့ဒါကိုအားလုံးညီညွတ်ဆောင်နဲ့ဆောင်ရွက်ကြဖို့ဆိုပြီးတော့ကာကွယ်ဦးစီးချုပ်ဟောင်းလည်းဖြစ်တဲ့ NLD နိုင်ကသူရဦးတင်ဦးကတိုက်တွန်းပြောကြားသွားပါတယ်။ဒါပြင်တက်မတော်ဟာပြည်သူ့ဝန်ထမ်းတွေသာဖြစ်ပြီးတော့နိုင်ငံရဲ့အဆုံးဖြတ်ပိုင်းတွေမှာပြည်သူတွေရဲ့အခမ်းကဏ္ဍအဓိကနေရာမှာရှိတယ်ဆိုပြီးတော့လည်းပြောသွားပါတယ်
။ဘုတော်အောင်ဆန်းဒီလမ်းတွေဖြစ်သည့်စစ်တပ်ကပြည်သူ့တို့ဘယ်တော့မှမတော်လို့ရပြည်သူ့တို့ကလည်းစစ်တပ်ကိုတော့မရသေးဘူးဆိုတဲ့သဘောကိုဖြည့်ဆည်းလာပြည်သူသားတွေအမိပြည်သူသားတွေအပြည့်အမိအစ်လာကောင်းများလို့ပါဖြည့်သိမ့်ရဲ့တက်မတော်တွေအမိတက်မတော်တို့အဖအတွက်သဘောကိုအတိုင်းမှပြန်ဆွဲနေစီပါလိမ့်မယ်။တို့ကြောင့်ငါတို့ဒီပုံစံချင်းကကိုယ့်ရဲ့အချမ်းသာကိုပယ်တင်တာတွေပယ်ရုပ်တင်တာတွေဖြုတ်ရုပ်တင်တာတွေနှုတ်ဖြစ်တင်တာတွေဖြစ်အစားထိုးတင်တာတွေပြင်တင်တာတွေအစားထိုးတင်ပြောင်းလဲပြပါတာညပြောင်းလဲပြကြမှာအမှန်ဖြစ်ပါတယ်အခုငါတို့ရှိဘုံစံချင်းကဥပဒေပဲပြင်ဆင်နိုင်တဲ့အချမ်းသာကိုထင်ထားတော့လည်းပဲပြင်လို့မရအောင်ပြည့်ကြထားတာပြည့်ကြတဲ့ဌာနချင်းဖြစ်နေပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2012ခုနှစ်ဂျာဘက်ရွေးကောက်ပွဲဝင်ကလေးကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုမူဝါဒတစ်ခုလိုချမှတ်ပြီးတော့ဒီပေါ်မှာခိုင်မြဲစွာယက်တီထားတယ်လို့ဦးတင်ဦးကပြောပါတယ်။အခုဆိုလို့ရှိရင်လွတ်တော်လဲရောက်နေတဲ့ NLD ကိုယ်စားလှယ်ဘက်ကလည်းဒီမူဝါဒအတိုင်းအောင်မြင်အောင်ဆောင်ရွက်နေကြသလိုပဲ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုရိုင်ကလည်းအထူးသဖြင့်ဒီတိုင်းသားဒေသတွေကိုစီယုံရေးခီးစဉ်တွေဆင်းပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရဲ့ကိုကြိုးပမ်းဆောင်ရွက်လျက်ရှိတယ်ဆိုပြီးဦးတင်ဦးကပြောပါတယ်။အဓိကအချက်ကတော့2008ဖွဲ့စည်းပုံဟာတရားဖြစ်ကိုမမှန်ကန်မင်းနဲ့ဒီမိုကရေစီနဲ့ဆန့်ကျင်တာရှင်းအောင်မညီညွတ်တာတွေရှိနေတယ်ဆိုပြီးထောက်ပြပါရယ်။တစ်ချိန်တည်းမှာတော့တိုင်းသားတွေကြားမှာမသိမမျှဖြစ်ပြီးတော့ပြည်တွင်းစစ်ပွဲတွေဖြစ်လာခဲ့ရမှာအခုခါမှာအပြန်အလှန်သဘောပေါက်နားလည်ပြီးတော့တနိုင်ငံလုံးအပြစ်ရရေးအထိအောင်မြင်မှုအလားအလာရှိတဲ့အပေါ်မှာသူ့အနေနဲ့စိတ်သက်သာရမိတယ်လို့လည်းသူရဦးတင်ကပြောခဲ့ပါရယ်။ဒါပေမဲ့လို့လည်းနေဆက်ဒေသတွေမှာမတည်ငြိမ်မှုတွေကိုရင်ဆိုင်နေရဆဲဖြစ်တယ်ဆိုတဲ့အချက်ကိုလည်းသူကထောက်ပြပါရယ်
။ဆရာတော်ပြည်သူအပေါင်းမှာအပြစ်ကိစ္စရိုးသားပြီးဒါနဲ့ပြည်သူများမိမိတို့ရဲ့အခြေကျနေမြေတွေကဘေးလွတ်အောင်ဖြစ်ပြီးတိဆောက်ကြတဲ့ဒုက္ခတွေဒီနေ့တိုင်းလက်သက်တွေမှာတစ်ဖက်နိုင်ငံတွေမှာအလွန်ကြီးမားသောဒုက္ခတွေကိုအတော်မတန်ခံစားနေကြပါသေးတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒီ68နှစ်မြောက်ပြည်အောင်စုနှစ်အခမ်းအနားကိုတော့ရန်ကုန်မြို့ရွှေဘုံတိုင်းမှာရှိတဲ့ဒူယူရဆတ်တော့ဆိုင်မှာကျင်းပပြုလုပ်ခဲ့တာပါရန်ကုန်တိုင်းဆူရကတော့မနေ့ပိုင်းကဒီပြည်သူ့ရင်ပြင်မှာပြည်အောင်စုနှစ်အခမ်းအနားကိုကျင်းပသွားပါတယ်သမရဦးသိန်းစင်ရဲ့ပြည်အောင်စုနှစ်သွင်းလှော်တဲမှာတော့260ကြာဖြစ်ခဲ့တဲ့လက်နက်ကင်ပြိပခါတွေကိုဆုံးတတ်နိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးမှုတွေကိုဆောင်ရွက်ခဲ့ပြီးတော့ရလဒ်ကောင်းတွေရရှိနေပြီဆိုပြီးဖော်ပြပါတယ်ကချင်ပြည်နယ်လယ်စာမှာကျင်းပခဲ့တဲ့တိုင်းသားလူမျိုးပေါင်းစုံပါဝင်တဲ့ဆွေးနွေးပွဲဟာငင်းငယ်တိဆောက်မှုမှာရေးကြီးတဲ့မှတ်တိုင်ဖြစ်တဲ့ဆိုပြီးတော့လေသမရဦးသိန်းစင်ရဲ့ပြည်အောင်စုနှစ်သွင်းလှော်မှာဖော်ပြထားပါတယ်ခင်ဗျာ